တိပြောင်းဖြစ်နေတဲ့ဒေတာတွေမှာကလင်းငယ်တွေရဲ့ဘဝလုံခြုံရေးနဲ့သူတို့အခွင့်အရေးတွေကာကွယ်ပေးဖို့မြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကတိုက်တွန်းလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမနေ့ကမြန်မာအရေးဘာတွေဆွေးနွေးခဲ့ကြပါသလဲ။ဆက်ပြီးနားဆင်ပါရှင်။ဂျွန်လ6ရက်နေ့ကနေ23ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနေမက်လာကနေဂျွန်လအထိဖြစ်ထွန်းခဲ့တဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုတင်ပြသွားပါတယ်အထူးသဖြင့်ပြည်ရင်းစစ်အပါအဝင်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံကနေဆက်တွေမှာထွက်ပြေးခိုလုံနေကြရတဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေရဲ့ဘဝလုံခြုံရေးကင်းမဲ့နေပြီးအခြေအနေတွေဟာအတော်လေးကိုစိုးရိမ်ပွဲရာရှိနေကြောင်းရန်ဟီလီကအခုလိုပြောပါတယ
် I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled
မြန်မာနိုင်ငံကအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေထိုင်ကြရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေကြားမှာအရွယ်မြောက်သေးတဲ့လင်းကလေးငယ်တွေဟာဇနီးများတွေဖြင့်ပေါင်းသင်းနေထိုင်ခြင်းခံနေကြရတာတွေတိုးလာနေတဲ့ဆိုပြီးမကြသည့်မိကထွက်ပေါ်လာတဲ့ဇနီးတွေနဲ့ပတ်သက်လို့လေကျမစိတ်ကိုအာအသင့်တုန်ထုတ်မိပါတယ်ကျမတို့အားလုံးသိတဲ့အတိုင်းပါပဲဒီလိုအခြေအနေမျိုးဟာအမျိုးသမီးတွေရင်ဆိုင်နေရတဲ့အကျန့်ဖက်ခံရမှုနဲ့ဆင်းရဲမွတ်တေမှုဘဝကနေရုန်းထွက်နိုင်ဖို့ကခက်ခဲစေတာဖြစ်ပါလေ
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရလုံခြုံရေးတပ်တွေကမြေမြေရှင်းလင်းရေးစစ်ဆင်ရေးလုပ်ရမှာကလေးငယ်တွေကဖမ်းဆီးနှိပ်စက်ခဲ့ကြောင်းသူကပြောပါတယ်အထူးသဖြင့်ကလေးငယ်13ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီထဲကတအူးဟာကျမ်းမာရေးကြောင့်တည်ဆုံးခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့သတင်းထုတ်ပြန်မှုဟာဘာကြောင့်ကြန့်ကြာခဲ့တယ်လဲဆိုတာကိုသူကမေးခွန်းထုတ်ခဲ့ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာကလင်းငယ်တွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးထားကြောင်းအခုလိုတုံ့ပြန်ခြေပါခဲ့ပါတယ်
။ The application of law under the Convention of the Rights of the Child applies equally to
ကလေးသူငယ်တွေရဲ့ရပိုင်ခွင့်ပြဋ္ဌာန်းချက်တွေအတိုင်းမြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်များအားလုံးကိုသာဓုညီမျှခံစားခွင့်ရှိစေပါမယ်။ဒီနေ့မေလကစပြီးရခိုင်ပြည်နယ်မှာထောင်နဲ့ချီတဲ့ကလေးသူငယ်တွေကိုဝေးဖွားခြင်းထုတ်ပေးခဲ့ပါတယ်။နောက်ပြီးရခိုင်ပြည်နယ်ကမွတ်စလင်ကျောင်းလူကျောင်းသား1000ကျော်ကိုအခြားကျောင်းလူကျောင်းသားများနဲ့အတူဆယ်တန်းစာမမွေဖြည့်ဆို့ခွင့်ပေးခဲ့ပါတယ်။လူမှုအတိုင်းအဝိုင်း200စလုံးအတွက်အခြေခံစာတင်ကျောင်းပေါင်း300ပြန်လည်ပြင်ဆင်ဖွင့်လှစ်ပေးခဲ့ပါတယ်။
ဥရောပသမဂ္ဂကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတဲ့လုပ်ငန်းစဉ်တွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။အလားတူစွာပဲအမေရိကန်ကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အခြားတိုင်းဒေသတွေမှာလူခွေချိုးဖောက်မှုတွေကိုထိရောက်စွာကန့်ကွက်ဖြေရှင်းပေးဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းပါတယ်။
We are concerned.I have reports of grave human rights violations and abuses against Rohingya Muslims.
ဒီကိန်းပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပါအဝင်တခြားလူနည်းစုတွေဖြစ်တဲ့တခြားနဲ့ရှမ်းတိုင်းဒေသတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုကျမတို့အထူးစိုးရိမ်ပါတယ်။ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပို့ဆောင်ခွင့်ပေးဖို့လည်းမြန်မာအစိုးရကိုတိုက်တွန်းပါတယ်။လူခွင့်ချိုးဖောက်မှုတွေကိုပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးဖို့လူခွင့်ချိုးဖောက်သူတွေကိုအရေးယူဖို့နဲ့အချို့ဖောက်ခံရသူတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုပါတယ်
။မစ်ရန်ဟီလီရဲ့ဆွေးနွေးချက်ထဲမှာလက်ရှိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ကအများဆုံးကျူးလွန်တာတွေ့ရှိရကြောင်းနဲ့ဒါကိုလည်းအစိုးရနဲ့စစ်တပ်ကသူတို့ကိုယ်ပိုင်စုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းကင်တွယ်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမယ့်တိတာထင်ရှားတဲ့အရေးယူမှုမျိုးကိုမတွေ့ရဘူးလို့သူကပြောပါတယ်။နောက်လဇူလိုင်လမှာပွားမဲ့သူ့ရဲ့လေးချိန်မြောက်မြန်မာနိုင်ငံခီးစဉ်မှာလေမြန်မာအစိုးရဘက်ကရက်သတ်မှတ်ပေးဖို့နဲ့သူ့ရဲ့ခီးစဉ်တွင်ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင်